အာရှနဲ့ပစိဖိတ်ဒေသရင်းနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကနေအိန္ဒိယကနှုတ်ထွက်မယ်လို့ကြေညာခဲ့တဲ့နောက်ပိုင်းနိုင်ငံပေါင်း15နိုင်ငံပဲထံတော်တဲ့ဒေသရင်းစီးပွားရေးမိတ်ဆွေများအဖွဲ့ RECP ရဲ့ခုနှစ်နှစ်ကြာရရှိထားတဲ့သဘောတူညီချက်ဆက်လက်တည်မြဲပါမလားလို့အဖွဲ့ဝင်နိုင်ငံတွေကြားတန်တရားတွေဖြစ်လာစေပါတယ်RCEP လို့သိရတဲ့ဒီသဘောတူညီချက်မှာအိန္ဒိယနဲ့အတူမလေးရှား၊ဘရူနိုင်၊ကမ်ဘောဒီးယား၊ဗီယက်နမ်၊အင်ဒိုနီးရှား၊စင်ကာပူ၊လာအိုစ်၊ထိုင်း၊ဖိလစ်ပိုင်နဲ့မြန်မာပါဝင်တဲ့အာဆီယံ10နိုင်ငံအပြင်ဒေသရင်းနိုင်ငံတွေဖြစ်တဲ့တရုတ်၊ဂျပန်၊တောင်ကိုရီးယား၊အော်စတြေးလျနဲ့နယူးဇီလန်တို့လည်းပါဝင်ကြတာပါ။အိန္ဒိယရဲ့ပါဝင်မှုကြောင့်ကမ္ဘာလူ့ရေးထက်ဝက်ကျော်ရှိလာစေပြီးစီးပွားရေးအရသုံးပုံတစ်ပုံအကျုံးဝင်နေတဲ့ဒီသဘောတူညီချက်ဟာတိတ်ကိုကျေပြန့်တယ်လို့မြင်ရပေမဲ့လက်တွေမှာထင်သလောက်ဟုတ်ပုံမရပဲတခြားကုန်သွယ်ရေးသဘောတူညီချက်တွေနဲ့ရှင်းရင်အလုတ်တိတ်မဖြစ်ဘူးလို့ဝေဖန်ကြတာပါဒီသဘောတူညီချက်မှာချွင်းချက်တွေများနေပြီးပြည့်ပြည့်ဝဝလွတ်လပ်တဲ့ကုန်သွယ်ရေးဖြစ်လာနိုင်မှာမဟုတ်ဘူးလို့ Washington DC ကနိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနစီးပွားရေးဆိုင်ရာကျွမ်းကျင်သူကဝေဖန်ပါတယ်။ဒါ့အပြင်ဒီသဘောတူညီချက်ထဲမှာအလုတ်သမားရပိုင်ခွင့်တွေပေါ်ပြမထားတာဒါမှမဟုတ်တရုတ်လိုနိုင်ငံမျိုးကစီးပွားရေးမူဝါဒတွေကိုအလျှော့ပေးထားတာတွေပါဝင်နေတဲ့အတွက်ဖွံ့ဖြိုးပြီးအနောက်နိုင်ငံအများစုကလက်ခံထားတဲ့ကုန်သွယ်ဆိုင်ရာတရားမျှတတဲ့ရှင်ပြိုင်မှုတွေအပေါ်မှာအခွင့်ကောင်းယူရာမျိုးတွေဖြစ်လာနိုင်တယ်လို့ဆိုပါတယ်။